Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။လန်ဒန်မှာတောက်ကြံတွေကယထာဘောဘုံပေါက်မှုနဲ့ဆက်ဆက်ပြီးလူတယောက်ကိုဖမ်းပြီးတဲ့နောက်မြို့ပြင်နေရာတစ်ခုမှာအိမ်တလုံးကိုဝင်ရှာသလိုလူတွေကိုရွှေ့ပြောင်းပေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့သူတို့ခေါ်ရိုဟင်ဂျာဒုက္ခသည်တွေအတွက်စခန်းတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။စင်ကာပူမှာသမရသည့်ကျန်းသက်စာကြီးဆိုပြီးတဲ့နောက်ရွေးချယ်တဲ့နီလန်းပေါ်မကျေနပ်တဲ့စင်ကာပူနိုင်ငံသားတချို့ရှာရှာပပဆန္ဒပြကြပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးကုလသမဂ္ဂထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်မတည့်ရောက်ဖြစ်တဲ့ပုံမှာမြမအရေးကျွမ်းကျင်သူတဦးရဲ့တုံ့တချက်ကဒီလိုပ
ါ So far she has of course been very careful not to criticize the military been very very careful in that score
စစ်တပ်ကိုမွေးဖန်မှုအထူးသတိထားနေရတယ်လို့ယူဆတဲ့အကြောင်းမြမရေးကျွမ်းကျင်သူပါမခတ်စတိုင်ဘတ်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။အဲဒီနောက်ဦးအောင်ခေရဲ့မြမရေးတုံ့တက်ချက်အီဒီယန်3နှစ်တွင်ပင်တင်ပေးနေတဲ့ဒေါ်လာလတန်းရဲ့မနေ့ကအင်္ဂလိပ်သင်ခန်းစာနဲ့အတူအစီအစဉ်နောက်ပိုင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်မှာတော့ကုလထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်မတက်ရောက်ဖြစ်တာနဲ့ပတ်သက်လို့ဆွေးနွေးထားကြတာဖြစ်လို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။အခုရင်ဆုံးတော့တင်းငွေနေမနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင
်။ဒီတိနိုင်ငံလန်ဒန်မြို့တော်စင်ကြေဘုံအရာတစ်ခုကအိမ်တလုံးကိုလက်နက်ကန်ရဲတပ်ဖွဲ့ဝင်တွေစနေနေ့ကဝန်းရှာခဲ့ပြီးဂျိုတင်ကာကွယ်တဲ့အနေနဲ့ပေါင်းဝချင်းနေကလူတွေကိုလည်းရွှေ့ပြောင်းခဲ့ပါတယ်။လန်ဒန်မြောက်ရွာထားတဲ့ဈင်ပေါ်မှာတောက်ကြာနဲ့လူသွားလူလာများချိန်တွင်ဘုံပေါက်ကွေးမှုတစ်ခုနဲ့ဆက်ဆက်ပြီးအစောပိုင်းကဖမ်းဆီးမှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်အခုလိုမျိုးရှာဖွေတာလူတွေကိုရွှေ့ပြောင်းတာတွေလုပ်ခဲ့တာပါဘုံပေါက်ကွေးမှုမှာလူ30တန်းအရသွားပါတယ်ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးအသက်16နှစ်အရွယ်လူငယ်တူကိုပြည်တွင်နဲ့ပြင်သစ်ကြားအသွားပြန်လုကြတဲ့အဓိကစိတ်ကမ်းမျိုးတစ်ခုဖြစ်တဲ့ဒိုဗာနာမှာဖမ်းဆီးခဲ့ပါတယ်ဒီဖမ်းဆီးမှုပြီးတဲ့နောက်လန်ဒန်အနောက်တောင်ပိုင်းမြို့ပြင်ဘက်ကဆန်ဘူရီရက်မှာရှာဖွေတာနဲ့လူတွေရွှေ့ပြောင်းတာကိုလုပ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်အကြံဖက်ဝါရလူရဲ့လှုပ်ဆောင်မှုပြင်ဆင်မှုဒါမှမဟုတ်ကူညီအားပေးမှုဆိုင်ရာတန်တရားတွေနဲ့အဲ့ဒီလူငယ်ကိုဖမ်းလိုက်တာလို့စနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဒုလက်ထောက်ရဲကော်မရှင်နာမင်းကြီးနီယောဘာဆူကပြောပါတယ်ဒီတိုက်ခိုက်မှုမှာလူတယောက်တည်းပိုပြီးပါဝင်ပတ်သက်နေသလားဆိုတဲ့အချက်ကိုလည်းစုံစမ်းစစ်ဆေးသူတွေမပြတ်ထက်စဉ်းစားနေကြတယ်လို့ရဲမင်းကြီးဘာဆူကပြောပါတယ
်ဒုက္ခသည်တွေနေရရင်ပြန်မှုတောက်ကြနေကအတင်းအကျပ်လှုပ်ဆောင်ရာကနေထိတ်တန့်ရင်ဆိုင်မှုအတွင်းကွန်ဂိုလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဘူရွန်ဒီဒုက္ခသည်အနည်းဆုံး36ဦးသေဆုံးခဲ့ရပြီးလူတရာကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ကွန်ဂိုအရှိဘက်ချမ်းဘူရွန်ဒီနယ်စပ်နားကခမန်ယောလာမြို့မှာဒုက္ခသည်တွေကသူတို့နဲ့တနေသားလေးတွေကိုပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းစဉ်စစ်တပ်နဲ့ရဲကပစ်ခတ်ခဲ့တာပါ။ဒုက္ခသည်တွေလူစုကွဲသွားအောင်လူညုံရေးတပ်ကမိုးပေါ်ထောင်ပစ်ခဲ့ပေမဲ့ဂဲနဲ့ပြန်ပစ်ခံရပြီးလူစုကဝိုင်းလာတယ်လို့ပြည်ထရေးနဲ့လုံညုံကြီးအရာရှိကပြောပါတယ်မြင်းမြင့်ကြီးရဲ့အဆိုအရဒုက္ခသည်တွေဒဏ်ရာရနေတာတော့စစ်သားတွေကလူအုပ်ထဲကိုဆက်ပြီးပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်ကွန်ဂိုအခြေဆိုင်ကုလသမဂ္ဂအရာရှိကတော့တည်ဆုံးသူအရေးတက်ကိုအတီးပြုတ်ခဲ့ပါတယ်ကုလသမဂ္ဂအေဂျင်စီကွန်ဂိုအစိုးရနဲ့ကုလငင်းငင်းတပ်ဖွဲ့တွေပူးပေါင်းထားတဲ့အဖွဲ့ခုဖွဲ့ပြီးအခင်းဖြစ်ရာကိုစုံစမ်းဖို့တိုက်တွန်းထားပါတယ်ဒေသတည်ငြိမ်ရေးကုလအဖွဲ့ဖြစ်တဲ့မွန်နူစကော့ကတော့အနည်းဆုံး118ဦးဒဏ်ရာရပြီးတည်ဆုံးသူလူဦးရေတိုးလာနိုင်ွယ်ရှိတယ်လို့ပြောဆိုထားပါတယ်
။ကမ္ဘာနိုင်ငံပေါင်း193နိုင်ငံကနိုင်ငံကြီးကြီးတွေတယောက်ကြားမဲ့82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုစက်တင်ဘာလ19ရက်နေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတော့မှာဖြစ်ပါတယ်။ဒီနေ့ထွေထွေညီလာခံကျင်းပချိန်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်ဆိုင်ရာပြဿနာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကအခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့သူတို့ခေါ်ရိုဟင်ဂျာဒုက္ခသည်အရေးစားတဲ့ကိစ္စရပ်တွေအရှိန်တက်နေခြင်းနဲ့တိုက်ဆိုင်နေပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာကနအူရုံကအထွေထွေညီလာခံတက်ဖို့စီစဉ်ခဲ့ပြီးမဲ့နောက်ပိုင်းမှာဖြစ်လိုက်ပြီးလူသမရနှစ်ဦးဟင်ရီဗန်တီကိုတက်ရောက်မှာပါ။ဒေါန်ဆန်းစုကြည်ကစက်တင်ဘာလ19ရက်နေ့ကြာရင်ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းကိုဦးတည်တဲ့မိန့်ခွန်းတစ်ခုကိုနေပြည်တော်ကနေပြောဖို့စီစဉ်ထားပြီးလူသမရဦးဟင်ရီဗန်တီကတော့အထွေထွေညီလာခံမှာစက်တင်ဘာလ20ရက်နေ့ကြာရင်မိန့်ခွန်းပြောမယ့်အစီအစဉ်နဲ့ပါပါတယ်။ညီလာခံဖွံ့ဖွဲနေဖြစ်တဲ့စက်တင်ဘာလ19ရက်အင်္ဂါနေ့မှာမိန့်ခွန်းပြောမယ့်ခေါင်းဆောင်တွေလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်လည်းပါပါတယ်အခုကုလသမဂ္ဂထွေထွေညီလာခံဟာမစ္စတာထရမ့်အတွက်သူသမ္မတဖြစ်လာပြီးကြတဲ့ကဆိုရင်ပထမဆုံးထွေထွေညီလာခံပါ သမ္မတရွေးကောက်ပွဲဝင်တဲ့ချိန်တော့ကုလသမဂ္ဂဟာအလုံးမဖြစ်တဲ့အပြောသက်သက်အဖွဲ့အစည်းတစ်ခုအဖြစ်မစ္စတာထရမ့်ကဝေဖန်ပြောဆိုခဲ့ဘူးလို့ကုလသမဂ္ဂအတွက်အမေရိကန်ကထည့်ဝင်နေတဲ့ရန်ပုံငွေကိုဖြတ်တောက်မဲ့သဘောထားမျိုးလည်းပြောထားခဲ့ဥပါတယ်။ညီလာခံတွင်ပြောဆိုကြောက်ပွဲရှိတဲ့ကိစ္စရပ်တွေထဲမှာမြောက်ကိုရီးယားနျူကလ িয়ার ကိစ္စအပြင်ဆီးရီးယားပြည်တွင်းစစ်ဒုက္ခသည်အကြမ်းတည်းနဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲဆိုင်ရာစတဲ့ကိစ္စရပ်တွေလည်းပါဝင်ပွဲရှိပါတယ်။
ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်မှာပြန်ပါဖို့ဆန္ဒရှိတဲ့သဘောမျိုးကုလသမဂ္ဂ EU ရဲ့စွန့်အင်ဆိုင်ရာထိတ်တန့်တာဝန်ရှိသူတွေကိုအမေရိကန်ဘက်ကအရေးယောင်ပြထားပါတယ်။အဲ့ဒီသဘောတူညီချက်ကိုပြန်ပြီးဆက်စပ်ညှိနှိုင်းဖို့အတွက်အမေရိကန်ကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကဇွန်လမှာကြေညာခဲ့တာပါ။ကနေဒါတရုတ်နဲ့ EU တို့ဦးဆောင်တဲ့ဝန်ကြီးအယောက်30ကျော်တက်တဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့အစည်းအဝေးတစ်ခုအတွင်းဒီသဘောထားအပြောင်းလဲဖြစ်လာတာလို့ဥရုယာတီဆိုင်ရာလှုပ်ဆောင်ချက်နဲ့စွမ်းအင်ဆိုင်ရာဥရောပကော်မရှင်နာမင်းကြီးအရီယက်ကန်နီကစနေနေ့မှာပြောပါတယ်။အင်္ဂါနေ့မှာစတင်မဲ့ကုလသမဂ္ဂအထွေထွေညီလာခံအဓိကအစည်းအဝေးတွေအတွက်ပြင်ဆင်နေတဲ့အနေနဲ့မွန်ထရီယယ်မှာအစည်းအဝေးတွေလုပ်နေကြတာပါ။ပါရီသဘောတူညီချက်ကိုပြန်ပြီးဆက်စပ်ညှိနှိုင်းမှာမဟုတ်ပေမဲ့ဒီသဘောတူညီချက်အရသူတို့ပါဝင်လှုပ်ဆောင်နိုင်မဲ့အချက်တွေကိုပြန်ပြီးသုံးသပ်မယ်လို့အမေရိကန်ဘက်ကပြောတဲ့အကြောင်းကော်မရှင်နာမင်းကြီးကအစည်းအဝေးအပြီးမှာပြောပါတယ်။ဒါပေမဲ့ကန်နီရဲ့ပြောဆိုချက်ထွက်လာပြီးနောက်သိမကြခင်မှာပဲအမေရိကန်သမ္မတအင်ဘူရောပြောခွင့်ရဆာရာဆန်ဒါစ်ကကွဲပြားတဲ့ပြောဆိုချက်တစ်ခုကို Twitter မှာရေးပါတယ်ပါရီသဘောတူညီချက်အပေါ်မိမိတို့ရဲ့သဘောထားမပြောင်းလဲကြောင်းသဘောတူညီချက်ထဲမှာအမေရိကန်အတွက်အကျိုးရှိမဲ့အချက်တွေမပါရင်အမေရိကန်ကနှုတ်ထွက်မယ်ဆိုတာသမ္မတကရှင်းရှင်းပြောထားပြီးဖြစ်ကြောင်းသူကဆိုပါတယ်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဆိုတဲ့သူတို့အခေါ်အားဖြင့် Rohingya Muslim 4သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆောက်အဦတစ်လုံးကိုမိသားစု6ဆုနေထိုင်နိုင်မဲ့အဆောက်အဦပေါင်း 14,000 ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နာက 8.1 ကီလိုမီတာအကျယ်ရှိတဲ့မြေမှာနောက်10ရက်တွင်တည်ဆောက်သွားမှာပါ။အဲဒီဒုက္ခသည်တွေရဲ့သွားလာခွင့်ကိုကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုစခန်းပြင်ပတော်ခွင့်ပြုမှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအက်စတူဇမန်ခန်ကစက်တင်ဘာလ10ရက်နေ့မှာပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမတော်ရင်နဲ့ခီးသွွာလာခွင့်ကိုလည်းတားမြစ်ထားပါတယ်။ဒီစခန်းကိုဘင်္ဂလားဒေ့ရှ်စစ်ဖက်နဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေပူးပေါင်းတည်ဆောက်မှာပါ။ဩဂုတ်လ15ရက်နေ့ကနေဆက်ရဲကင်းတွေကိုရိုဟင်ဂျာစစ်သွေးကြွတွေကတိုက်ခတ်ပြီးတဲ့နောက်စစ်ဖက်ကနေမြေရှင်းလင်းရေးနဲ့စစ်ဆင်ရေးလုပ်တာမှာဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရဆိုင်ဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI ကလည်းစနေနေ့မှာပဲမြန်မာဆူရောက်ကိုတောင်းဆိုလိုက်ပါသေးတယ်။ပြည်ထနိုင်ငံပါရီမြို့တော်မှာ AI အဖွဲ့ကဦးစီးစီစဉ်တဲ့ဆန္ဒပြပွဲတစ်ခုအတွင်းအဲ့လိုတောင်းဆိုတာပါ။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုရက်မြန်မာနိုင်ငံမှာလူအမျိုးများတပ်ဖြတ်မှုရက်ဆိုတဲ့စာရောင်းတွေကိုဆန္ဒပြသူတွေကကင်ပြီးတော့ဆန္ဒပြကြတာပါ
။အမေရိကန်နဲ့စီးရီးဒန်းတူညီတဲ့စီးရီးမျိုးပိုင်ဆိုင်နိုင်ဖို့မြောက်ကိုရီးယားကကြိုးစားတဲ့အနေနဲ့ကောင်းဆောင်ခင်ဂျွန်ဦးကနျူကလ িয়ার အစီအစဉ်ကိုအပိသက်အကောင့်တဲ့ဖော်နေခြင်းဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကစနေနေ့မှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့ဟွာဆန်း12လို့ခေါ်တဲ့ဒလပစ်ပေဒင်းတက်ဒုံးကြီးကိုတောက်ကြနေကဂျပန်နိုင်ငံပေါ်ကြော်ဖြတ်ပြီးအောင်မြင်စွာပြစ်လွှတ်ခဲ့ပါတယ်။ကျွန်တော်တို့ရဲ့နောက်ဆုံးပန်းနဲ့ဟာအမေရိကန်နဲ့စီးရီးချင်းဝင်ညာမျှဖို့ဖြစ်ပြီးမြောက်ကိုရီးယားရဲ့စီးရီးနဲ့ပတ်သက်လို့အမေရိကန်ခေါင်းဆောင်တွေနောက်ထပ်စကားမဟရဲအောင်လှုပ်ဖို့ဖြစ်တယ်လို့ကင်ဂျွန်ဦးကပြောကြောင်းနိုင်ငံပိုင် KCN ၏သတင်းဌာနမှဖော်ပြပါဗျ
။စင်ကာပူနိုင်ငံရဲ့သမ္မတအဖြစ်အမျိုးသမီးတဦးပထမဆုံးဖြစ်လာပြီးတဲ့နောက်ဒီပေါ်မကျင်တတ်ကြတဲ့စင်ကာပူနိုင်ငံသားတွေစနေနေ့ကစူဝေးဆန္ဒပြကြပါဗျ။ရွေးကောက်ပွဲကြာကြာနာနာမလုပ်တဲ့အပေါ်ပြစ်တင်ဝေဖန်တဲ့စင်ကာပူနိုင်ငံသားရာပေါင်းများစွာစူဝေးပြီးချက်ချပါပါနိုင်ငံရေးဆန္ဒပြပွဲတစ်ခုအဖြစ်ပန်းညံတစ်ခုအတွင်းမှာတိတ်တိတ်ဆိတ်ဆိတ်နဲ့ထိုင်တပိတ်မှောက်ကြတာပါ။လွှတ်တော်ဦးတောင်ဟောင်းတူဖြစ်သူမလေးမူဆလင်လူနည်းစုဝင်ဟာလီမာယာကော့ပါစင်ကာပူသမ္မတအဖြစ်ဂျာတာဗရီနီကကျန်းသစ္စာချင်းဆိုပါတယ်သူနဲ့အတူပြန်အရွေးခံသူနှစ်ဦးကိုအရေးချင်းမပြည့်မီကြောင်းသတ်မှတ်ကြေညာပြီးတဲ့နောက်ရှင်ပြိုင်သူမရှိမဲခွဲစရာမလိုပဲသမ္မတဖြစ်လာတာပါလူဒီများထင်ရှားပြီးသားပုံကိုတဦးအနံ့ရအောင်အသေးချာအကွက်ချစီစဉ်ခဲ့တာဆိုပြီးလူမှုစစ်တော်ရေးကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ပြောဆိုတာတွေထွက်လာပြီးတဲ့နောက်အခုဆန္ဒပြပွဲဖြစ်လာတာပါစင်ကာပူနိုင်ငံမှာသမ္မတရဲ့အခမ်းအနားဟာအများအားဖြင့်ဂုံလူဆောင်သဘောလောက်ပဲဖြစ်ပေမဲ့ အစိုးရအဖွဲ့အဓိကယာရုနေရာခံထားမှုတွေကိုဗီဒီယိုအနာသုံးပြီးပယ်ချနိုင်တယ်လို့တိုင်းပြည်အရန်ဗန်ဒါငွေအမြောက်အများကိုထိမ့်သိမ်းဆော့ဆော့ရတဲ့တာဝန်လည်းရှိပါတယ်။ဆန္ဒပြသူတွေကတော့သူတို့ဟာသမ္မတကိုကန့်ကွက်တာမဟုတ်ဘဲဒီမိုကရေစီနည်းကျမဲပေးရွေးချယ်ခွင့်မရတဲ့စနစ်ကိုစန့်ကျင်တာသာဖြစ်တယ်လို့ပြောကြပါတယ်။ဆန္ဒပြသူ2000လောက်ရှိတယ်လို့စစ်စင်သူတွေကပြောပေမဲ့ AFP သတင်းတောက်တူရေတွက်တာအရတော့800လောက်ပဲရှိပါတယ်။
နေရာကမှာဖြစ်ပေါ်နေတဲ့ပိဋိပက္ခတွေအကြိမ်ကြိမ်ကြုံရတဲ့သဘာဝဘေးဒုက္ခတွေကြောင့်ကမ္ဘာမှာငတ်မှုမှုတိုးလာနေကြောင်းကုလသမဂ္ဂအစည်းအဝေးအစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။2016ခုနှစ်တည်းတကမ္ဘာလုံးမှာလူပေါင်း815သန်းလောက်အစာရေစာအလုံးလောက်မရခဲ့ကြပဲဒီအရေအတွက်ဟာ2015ထက်စာရင်38သန်းတိုးလာနေတဲ့တာတွေ့ရတယ်လို့ဆိုပါတယ်။အငါဘေးကြုံသူဥယေပြီးခဲ့တဲ့ဆယ်စုနှစ်အတွင်းပုံမှန်ကြာဆင်းလာရကနေအခုတဖန်ပြန်လည်မြင့်တက်လာတာဖြစ်ပါတယ်။အာဟာရချို့တဲ့မှုကကမ္ဘာတဝန်းကတန်ပေါင်းများစွာသောလူတွေရဲ့ကျန်းမာရေးနဲ့သူတို့ရဲ့အနာဂတ်တွေကိုပါချိန်ချောက်နေကြောင်းကုလသမဂ္ဂအေဂျင်စီ၅ခုကပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးဖော်ပြပါတယ်။အသက်၅နှစ်အောက်ကလေးငယ်155သန်းဟာကိုယ်ခန္ဓာပိန်လှီနေသလိုအုန်းနောက်ဖွံ့ဖြိုးမှုနဲ့ကြာဆင်းနေကြောင်းဒီအတွက်ကြောင့်သူတို့ဘဝတစ်လျှောက်လုံးမျောလင်းချက်တွေမှီးမိနေကြောင်းအစီရင်ခံစာကဆိုပါတယ်။ဒါကြောင့်ကမ္ဘာကလေးငယ်တွေရဲ့800ခန့်လုံးဖြစ်တဲ့52တန်းသောကလေးငယ်တွေဟာသူတို့အရက်အတိုင်းတာမှရှိရမယ့်ကိုယ်ခန္ဓာအလေးချိန်တက်စာရင်ပိုနည်းနေတာတွေ့ရတယ်လို့ပြောထားပါတယ
်။စက်တင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားတာပါ VOA အတန်လှန့်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုအစီအစဉ်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြိုင်တည်းဖန်ယူနားဆင်နိုင်ပါတယ်ရှင်အခုအရင်ဆုံးကုလအထွေထွေညီလာခံကိုတော့ဆန်းစုကြည်မတက်ဖြစ်တော့တဲ့အပေါ်မှာသုံးသပ်ချက်တချို့ကိုပြောပြချင်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့လက်ရှိပြည်တွင်းနိုင်ငံရေးအခြေအနေအရစစ်တပ်နဲ့တင်းမြတ်အောင်ပေါင်းသိနေရတဲ့အနေအထားမျိုးဖြစ်နေကြောင်းမြမအရေးကျွမ်းကျင်သူပမောက်ခဒေးဗစ်စတိုင်ဘတ်ကပြောပါရတယ်။ဒေါ်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတရက်နှစ်ရက်သွားလိုက်ခြင်းအပြင်ပြည်တွင်းနိုင်ငံရေးကိုဦးစားပေးလှုပ်ဆောင်နေတာတွေအချိန်ရော့သွားနိုင်စရာအကြောင်းမရှိဘူးလို့ပမောက်ခစတိုင်ဘတ်ကပြောပါရတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းနိုင်ငံတကာခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားနျူကလ িয়ার ကိစ္စအီရန်အရေးစတဲ့ထိတ်တန့်အကြောင်းအရာတွေအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့သူတို့အခေါ်ရိုဟင်ဂျာပြည်ပခတ်ဟာလည်းဦးစားပေးဆွေးနွေးသွားကြမယ်အထည်ပါဝင်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုမူလကတက်ဖို့စီစဉ်ထားရာကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်အနာကမှမတက်တော့ဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့ပြည်ရင်းပြည်ပမှာဝေဖန်မှုတွေနဲ့အမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်နေတာပါမြမအရေးကြွန့်ကျင်သူအမေရိကန်နိုင်ငံဂျော့ချ်တောင်းတက္ကသိုလ်ကပမောက်ခဒေးဗစ်စတိုင်ဘတ်ကတော့တောင်ဆန်းစုကြည်အနေနဲ့လက်ရှိမှာစစ်တပ်နဲ့တင့်မြတ်အောင်ဆက်ဆံနေရတဲ့ပုံစံမျိုးရှိတယ်လို့သုံးသပ်ပါတယ
် So far she has of course been very careful not to criticize the military
အခုချိန်ထိတော့ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ကိုမဝေဖန်မိဖို့အထူးသတိထားနေတယ်လို့ထင်ပါတယ်။အရန်ကိုသတိထားဆက်ဆံနေပုံရပါတယ်။ဒါကြောင့်သူမရဲ့ရည်တည်ချက်ဟာဒီအတိုင်းပဲဆက်ရှိသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေအရသူမအနေနဲ့ပြည်တွင်းနိုင်ငံရေးကိုဦးစားပေးလှုပ်ဆောင်တဲ့ဆိုပေမဲ့ကုလသမဂ္ဂအထွေထွေညီလာခံကိုသွားပြီးနိုင်ငံတကာကိုသူမကိုယ်တိုင်ရင်ဆိုင်ဖြည့်ရှင်းသင့်တယ်လို့ယူဆကြောင်းပါမောက်ခစတိုင်ဘတ်ကပြောပါတယ
် I mean she should give priority to the internal affairs and the crisis but having gone to the UN General Assembly for a couple of days
သူမအနေနဲ့တိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခတွေကိုပဲဦးစားပေးလှုပ်ဆောင်သင့်ပါတယ်ဒါပေမဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတရက်နှစ်ရက်သွားလိုက်ုံနဲ့ပြည်ရင်းနိုင်ငံရေးအခြေအနေကိုအများကြီးအကျိုးသက်ရောက်မှုဖြစ်စေမှာမဟုတ်ပါဘူး။သူမအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့ကအရေးကြီးပါတယ်။အခုလိုမတက်ဖို့ဆုံးဖြတ်လိုက်တာဟာသူမကိုပုံကိုရေးအရဝေဖန်ပြောဆိုကြမှာကိုရှောင်ရှားလိုတဲ့အတွက်ဖြစ်နိုင်ပါတယ်
။ဒေါင်ဆန်းစုကြည်ကုလသမဂ္ဂကိုမသွားဘဲပြည်ရင်းမှာရှိနေခြင်းကဘလောက်ထိအကျိုးရှိနိုင်ပါသလဲဆိုတာနဲ့ပတ်သက်လို့လည်းပါမောက်ခစတိုင်ဘတ်ကအခုလိုသုံးသပ်ပါတယ်။
Being in the country is not going to she's not going to be able to do anything so she's not handling the situation inside the country she's avoiding criticism
ပြည်တွင်းမှာရှိနေတဲ့အတွက်လဲသူမအနေနဲ့အခြေအနေတွေကိုကန့်တွဲဖြေရှင်းနိုင်မှာမဟုတ်ပါဘူးသူဟာပြည်ပကဝေဖန်မှုတွေကိုရှောင်ရှားနေတာပါလူနည်းစုလူမျိုးတူဦးဖြစ်တဲ့ လူသမရဟန်ရီဘန်တီယူကိုသူမကိုစားလွတ်တယ်ဆိုတာကတော့မှန်ကန်တဲ့လို့ရပါဒါဟာတိုင်းပြည်အတွက်နိုင်ငံရေးကကောင်းမွန်တဲ့လို့ရပါတပတ်မှကြတော့လေသူမကိုတိုင်သွားတဲ့အတွက်ဝေဖန်ခံရမှာတွေကိုရှောင်ရှားတဲ့သဘောလို့ထင်ပါတယ
်ကုလသမဂ္ဂအထွေထွေညီလာခံကိုဒေါန်ဆန်းစုကြည်ကိုတိုင်တက်ရင်ရောဘလို့ထူးခြားမှုတွေဖြစ်ပေါ်လာနိုင်ပါသလဲ
It would not be any difference except that she could then perhaps try and explain personally what she has or has not done. In other words,
သူကပြောင်းလဲမှုတော့မဖြစ်နိုင်ပါဘူး။ဒါပေမဲ့တက်ခဲ့မယ်ဆိုရင်တော့သူမအနေနဲ့ဘာတွေလုပ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်မလုပ်ဘူးဆိုတာတွေကိုကမ္ဘာခေါင်းဆောင်တွေနားလည်အောင်ရှင်းပြကောင်းရှင်းပြနိုင်ပါလိမ့်မယ်။တနည်းအားဖြင့်တော့ဒုသမရထံကကြားရတာထက်ဆိုင်ရင်နိုင်ငံသားတွေကိုသူမအနေနဲ့ပူပြီးဆွဲဆောင်ကောင်းဆွဲဆောင်နိုင်ပါလိမ့်မယ်
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကစက်တင်ဘာလ20ရက်နေ့မှာတိုင်းပြည်ကိုမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတော်အခြေပြမိန့်ခွန်းပုံစံမျိုးတိုင်းပြည်ကိုမိန့်ခွန်းပြောကြားတယ်ဆိုပေမဲ့အင်္ဂလိပ်လိုပြောကြားပြီးနိုင်ငံတကာကသတင်းမီဒီယာအဖွဲ့အစည်းအားလုံးကိုဖိတ်ကြားထားတာကြောင့်ဒီမိန့်ခွန်းရဲ့ရည်ရွယ်ချက်ဟာနိုင်ငံတကာကပြည်သက်တွေကိုရခိုင်ပြည်နယ်ကအခြေအနေတွေရှင်းပြဖို့အတွက်ရည်ရွယ်ပြုလုပ်တာဖြစ်ပါတယ်။လက်ရှိကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာရခိုင်ပြည်နယ်အတွင်းဩဂုတ်လ25ရက်နေ့ကတကြောပြန်ဖြစ်ပေါ်လာနေတဲ့ပဋိပက္ခကြောင့်သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေရတဲ့ကိစ္စကိုတင်ပြဆွေးနွေးကြဖို့အစ္စလာမစ်နိုင်ငံတွေကပြင်ဆင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းကုလသမဂ္ဂလူညုံရေးကောင်စီမှရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့တကြိမ်ဆွေးနွေးခဲ့ကြတာမှာလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးအပ်ဖို့ဆိုတဲ့ကိုဖီအနာအကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ဖို့တိုက်တွန်းတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကိုမြန်မာကိုယ်စားလှယ်ခေါင်းဆောင်အဖြစ်တက်ရောက်မဲ့ဒုသမရဟန်ရီဗန်တီယူဟာစက်တင်ဘာလ20ရက်နေ့မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းလိုင်းပြောပြခဲ့တာပါရှင်။အခုမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။မြန်မာပြည်မှာအစိုးရအဆက်ဆက်ကမူရစ်ဆေးနှိမ်နင်းရေးလှုပ်ရှားမှုတွေဆင်နွှဲနေပေမဲ့ပြဿနာဟာပိုမိုဆိုးဝါးလာနေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ
။မြန်မာမူရစ်ဆေးတိုက်ဖြတ်ရေးအစီအစဉ်ကိုအမေရိကန်အစိုးရကဆက်လက်ကူညီမှာဖြစ်ကြောင်းလွန်ခဲ့တဲ့လ23ရက်နေ့ကနေပြည်တော်မှာကြေညာချက်ထုတ်ပါတယ်ပမာအစိုးရရဲချုပ်နဲ့တွဲဆုံဆွေးနွေးအပြီးမှာအမေရိကန်သံအမတ်ကကူညီဖို့ကြေညာပေးလိုက်တာဖြစ်ပါတယ်။မြန်မာစာနယ်ဇင်းတွေမှာမွေးရစေဖမ်းဆီးတဲ့သတင်းကိုအများဆုံးတွေ့နိုင်ပါတယ်။လွန်ခဲ့တဲ့ဇွန်လ26ရက်နေ့ဟာကုလသမဂ္ဂမွေးရစေတိုက်ဖြတ်ရေးနေ့ဖြစ်တဲ့အတွက်မြန်မာနဲ့ထိုင်းမှာမွေးရစေဖြစ်စည်းတဲ့ပြပွဲတွေကျင်းပပါတယ်။ရှမ်းလက်နက်ကိုင်ကလည်းမွေးရစေမိရှုတဲ့အခမ်းအနားလုပ်ပါတယ်။မွေးရစေအများအပြားဖမ်းဆီးနိုင်တာကိုတိုက်ဖြတ်ရေးအောင်မြင်တဲ့အနေနဲ့မြန်မာနဲ့ထိုင်းအစိုးရကယူဆပုံရပါတယ်။ဒါပေမဲ့ဖမ်းဆီးရမိတဲ့ပမာဏဟာအလွန်နည်းသေးတယ်လို့မူရစေဝန်ထမ်းတွေကဆိုပါတယ်။မြန်မာနဲ့ထိုင်းမှာထုတ်လုပ်တဲ့မူရစေကိုဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့အခြားအရှေ့တောင်အာရှဒေသကိုတင်ပို့နေကြောင်းသိရပါတယ်။တင်ကားဝင်းနဲ့စစ်ဘူအပါအဝင်မူရစေမောက်ခိုမှုနဲ့အပြစ်ပေးခံရသူ13,500ရှိတယ်လို့AFP သတင်းမှာဖော်ပြပါတယ်မနစ်ကတဲ့ဆိုင်ရင်မွေးစေးပြည့်မှုပေါင်း50ရာခိုင်နှုန်းတိုးပွားလာတာတွေ့ရပါတယ
်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့လွန်ခဲ့တဲ့မတ်လထုတ်နိုင်ငံတကာမွေးစေးချုပ်ကံရေးမဟာဗျူဟာအတွဲတင်မှလည်းဗမာပြည်ကိုစိတ်ကြွစေးအများဆုံးထုတ်လို့ရဒေတာအဖြစ်သတ်မှတ်ထားပါတယ်ကမ္ဘာဘိန်းဈေးကွက်ရဲ့20ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာဖြစ်ပါတယ်အရှေ့ပိုင်းနေဇတ်ဒေသတိုင်းသားလက်နက်ကိုင်တွေကြီးစိုးရဒေသမှာစိတ်ကြွစေအများဆုံးထုတ်လုပ်နေတယ်လို့ဆိုပါတယ်လက်နက်ကိုင်အဖွဲ့တွေထဲမှာ90ရာခိုင်နှုန်းဟာမူရစ်စေးနဲ့မကင်းနိုင်ဘူးလို့ရဲမှူးကြီးဟောင်းဦးခန်းအောင်က DVB သတင်းဌာနနဲ့တွေ့ဆုံစဉ်ဇွန်လတုန်းကပြောကြားခဲ့ပါတယ်ဒါကြောင့်မို့ငင်းငင်းရေးဆွေးနွေးတဲ့အခါမှာမူရစ်စေးကိစ္စပါထည့်သွင်းသင့်တယ်လို့အကြံပေးထားပါတယ်မွေးရစေထုတ်လုပ်မှုတိုးပွားလာတာကိုဖန်ဆီးရမိတာတွေကတက်တည်ပြနေပါတယ
်။တောင်ရအလုဆားသူတွေဝင်းစာမလောက်တဲ့အခါမှာ3လလနဲ့ဝင်ငွေပူရနာနဲ့ဘင်းကိုစိုက်ပြိုးကြပါတယ်။ထွက်တဲ့ဘင်းကိုကုန်တွေကအိမ်တိုင်ရာရောက်လာဝယ်တာမှုအိမ်မှာသိမ်းထားလို့ရတဲ့ကုန်ပစ္စည်းဖြစ်ပါတယ်။တချို့ဆိုရင်ဘင်းမထွက်မီကတည်းကငွေကြိုပေးထားပြီးထွက်သမျှကိုဝယ်တာမျိုးလည်းရှိတယ်လို့ရင်းမှုကြီးဟောင်းဦးခန်းအောင်ကပြောပါတယ်။ ဘင်းဆိုင်လို့ချမ်းသာလာတယ်ဆိုတာမရှိပဲဘင်းဝယ်ယူပြီးဘင်းပြူချက်သူတွေကသာချမ်းသာလာတယ်လို့ဆိုပါတယ်တောင်ရလုပ်ငန်းဖွံ့ဖြိုးတိုးတက်လာရင်ဘင်းဆိုင်ပြိုးမှုနည်းပါးနိုင်စရာအလားအလာရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့စေစုနှစ်နဲ့ချီပြီးကြာနိုင်ပါတယ်ထိုင်းနိုင်ငံမှာဘင်းစားထိုးစိုက်ပျိုးရေးကိုနိုင်ငံခြားအခွင့်အရေးကြီးနဲ့ကြိုးပမ်းတာအနည်း30ကျော်မှလက်ရှိအခြေအနေကိုရောက်လာပါတယ
်လွန်ခဲ့တဲ့မတ်လကမှ NLD အစိုးရတက်လာပြီးနောက်မူရစေဝါအဖမ်းအဆီးတွေများလာတာကိုတွေ့နိုင်ပါတယ်မူရစေနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်တွေတိုးချဲ့လာတာကိုလည်းတွေ့နိုင်ပါတယ်ဒါပေမဲ့မူရစေဆိုင်ရာမှုကင်းတွေကိုကင်တွယ်ရမှာဥပဒေနဲ့အဖွဲ့အစည်းအားနည်းနေသေးတယ်လို့အမေရိကန်နိုင်ငံသားဦးဝင်ကြီးဌာနကဆိုပါတယ်အစိုးရအစစ်စစ်ဟာတိုက်ဖြည့်ရေးလုပ်ငန်းကိုတိုးချဲ့လုပ်ကိုင်နေပေမဲ့မူရစ်စေပြဿနာဟာပုံပြီးတော့ဆိုးဝါးလာနေကြောင်းပြည်ထောင်စုဝန်ကြီးကိုယ်တိုင်မနှစ်ကပြောသွားပါတယ်မူရစ်စေဝါတိုက်ဖြည့်ရေးဌာနရဲ့အင်အားကိုမတိုးချဲ့နိုင်တာဟာလဲအားနည်းချက်တစ်ခုဖြစ်ပါတယ်လူအင်အား30ရာခိုင်နှုန်းလိုအပ်နေတဲ့ဌာနဖြစ်တဲ့အတွက်မနိုင်တဲ့ဝန်ကိုထမ်းနေရတယ်လို့ဖြစ်နေပုံရပါတယ
်။မူရစ်စေတုံးဆွဲသူဥယျာဉ်တိုးပွားနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနအစီရင်ခံစာမှာဖော်ပြပါတယ်။စိတ်ကြွစည်းနဲ့ဘိန်းဖြူကိုအေးဖြော်ပြီးအနဲ့ထိုးသွင်းတဲ့ဓလေ့ကစ္စလာတာမျိုးဘိန်းရှူတဲ့ဓလေ့ခစ်ကုန်သွားပြီလို့ဆိုပါတယ်။မူရစ်စေကိုအနဲ့ထိုးသွင်းသူများလေလေ HIV ကခုခါဆွမ်းအားကျယောဂါဆွဲကပ်သူတွေများလေလေဖြစ်ပါတယ်။မူရစ်စေတုံးဆွဲသူနှစ်သိန်းနီးပါးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပေမဲ့အရတားအတင်းအဖွဲ့နဲ့ကုလသမဂ္ဂကတော့3သိန်းနဲ့4သိန်းအကြားရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဆေးဆွဲမှုကုသရေးဌာနပေါင်း83ခုရှိပါတယ်။ရန်ကုန်အမေရိကန်တန်ရုံးကလည်းမြန်မာအစိုးရမူရစ်စေတက်ဖြစ်ရေးအစီအစဉ်မှာအခုအညီပေးနေပါတယ်။မြန်မာရဲတပ်ဖွဲ့ကလည်းမူရစ်စေနေနေရင်းနဲ့ပတ်သက်ပြီးအမေရိကန်ကကူညီနေပါတယ်။ဒါပေမဲ့မူရစ်စေတိုက်ဖြတ်ရေးမှာသုံးနိုင်တဲ့အစိုးရစွမ်းရည်မှာအခန့်အသတ်ရှိနေပြီးတိုင်းရင်းသားချုပ်ကံရဒေသမှာမူရစ်စေအများဆုံးထွက်နေတဲ့အတွက်ထိရောက်မှုမရှိတယ်လို့ဖြစ်နေပါတယ်။ဒီကနေ့အထိတော့မူရစ်စေမှာပါဝင်တဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုအစိုးရအာဏာပိုင်ကအရေးယူနိုင်စွာမရှိသေးကြောင်းအမေရိကန်နိုင်ငံရဲ့ဌာနမူရစ်စေအစီရင်ခံစာအတွဲ၁မှာဖော်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးတံတက်ချက်ကိုကြာသာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြပါရရှင်အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီတွင်ပါထိပ်ဖြားလို့ဒီပေရတဲ့TIP tip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမှာကတော့
tip of the iceberg
ဖြစ်ပါတယ်စာလုံးပေါင်းက TIP tip ကထိပ်ဖြား OF of ကရဲ့ THE the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနှိမ့်နေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ် မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg Most cabinet members are involved in this case
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်နောက်ပိုင်းပေါ်စရာတဘုံကြီးကြံနေသေးတယ်ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg Most cabinet members are involved in this case
ခုဆက်လက်တင်ပြပြီးမှာကတော့
The tip of my tongue
ဖြစ်ပါတယ်စာလုံးပေါင်းကthe the tip tip the tip ga tip pya of of ga ye my my ya chuno chima ye t o n g u e dan ga sha so ro zwai screen ye dai ya idea be ga ro chuno chima ye sha tip pya ma bo di thong ye idiom idea be ga le shi ma de chima ro myama ma pyo le shi de atai me basat pya le de ma be shi ni de mi ni lai da so da myu lo bo ta khu khu ko sin sa mi pi ro တိရမိပေမဲ့လို့လေပါဇက်ကထုတ်ပြောမှုကတီတီလေးပဲလိုနေတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့ကျမတို့မြန်မာမှာပါဇက်ထိပ်ဖျားလေးတင်ရှိတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ I recognized his face, but I have his name at the tip of my tongue. I felt embarrassed.
ကျွန်တော်သူ့မျက်နှာကိုမှတ်မိတယ်။ဒါပေမဲ့လို့သူ့နာမည်ကတော့ကျွန်တော်ပါဇက်ဖျားလေးတွေပဲမိနေတယ်ကျွန်တော်မျက်နှာပူလိုက်တာဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I recognized his face but I have his name at the tip of my tongue I felt embarrassed
ခုနောက်ဆုံးတင်ပြပေးမှာကတော့
tip one's hand
ဖြစ်ပါတယ်စာလုံးပေါင်းက tip tip ကဒီနေရာမှာလက်ဖျားနဲ့ခလစ်ပြတာကိုဆိုလိုပြီးတော့ကရိယာ verb အဖြစ်အသုံးပြုထားတာဖြစ်ပါတယ်O-N-E apostrophe S once ga te utiyao ye H-A-N-D hand ga le suro zibat hu nye dhaya dhibe ga ro le phya te pya da bo di dung a phekza ya ga ni sin te la ra lu su ba re phewe kain tha de le gu le pya lai me su yin tacha ko ne gaza de lu lui ha ko phe gu min gong ja ma phit ba re idiom suro to wai dhibe ga le ko sait the shi da shwe tha ra gu thauk pyo lai da gu su lu da phit ba reကျမတို့မြန်မာမှာလဲစကားများများပြောရင်အဲ့ဒီပြောတဲ့စကားထဲမှာမပြောတင်တာတွေရောပါသွားတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John don't talk a lot at the meeting you'll tip your hand
Johnny စီဝေးပွဲမှာသိအာမချောင်းနဲ့ခင်များမပြောတင်တာတွေထည့်ပြောမိလိမ့်မယ်လို့ထေပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် JohnDon't talk a lot at the meeting. You'll tip your hand.
Didrimba, tip ko chikan bi, tin pya gele, idiom athon wi ga ro.
Tip of the iceberg, on the tip of the tongue, tip your hand.
Phit ba de. Naw didrimba ku lo chei myo ma le naw tha idiom athon wi ko sa le tin pya pe u ma mu, saung myo na sin ja ba shin.
ဒါလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style English သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။ကျမတို့ VOA သောတာရှင်တွေအနေနဲ့ VOA ကိုစာတက်ကနေတဆင့်ဝေဖန်ချန်ပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နိုင်ကြရမှာပါရှင
်ပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့ဒီနေ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေပြည်ရင်းလုံခြုံရေးပြဿနာတွေအရထွေထွေညီလာခံမတက်ဖို့ဆုံးဖြတ်လိုက်တဲ့ဆိုရင်လည်းရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေကိုထိထိရောက်ရှင်းနိုင်မယ့်အခွင့်အရေးတွေဆုံးရှုံးသွားနိုင်သလားဒါမှမဟုတ်ရင်လည်းပြည်ရင်းကအခြေအနေတွေကတကယ်ကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကိုကျွန်တော်နှစ်ပိုင်းခွဲဆွေးနွေးဖို့စီစဉ်ထားပါတယ်။ပြည်နယ်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်လည်းရောက်နေပါပြီမြမကြီးကဲကတ်တွေဖြစ်ကြတဲ့ဦးမမောင်ဆိုးဦးအောင်သိန်းသူငယ်တို့နှစ်ဦးရောက်နေပါပြီဆိုတော့ဆွေးနွေးပွဲကိုကျွန်တော်စလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးမမောင်ဆိုးရဲ့ဟိုသဘောထားအချင်းချုပ်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဒေါ်ဆန်းစုကြည်အနေနဲ့ကတော့ဒီထရိနီလန်ကိုမတက်ဖို့ဆုံးဖြတ်ထားပြီးပါပြီဆိုတော့ဒီဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတကာတာဝန်မှာဒေါ်ဆန်းစုကြည်သူကိုယ်တိုင်ကိုကြရှင်းပြနိုင်မယ့်အခွင့်အလမ်းလက်လွတ်သွားတယ်လို့ဆိုနိုင်သလားခင်ဗျာ
အဲ့လိုတော့မဆိုနိုင်ပါဘူးခင်ဗျာဘာလို့ဘာဖြစ်လို့လဲဆိုတော့လက်ရှိဒီခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျရှင်းပြဖို့လိုတဲ့ချက်ရှိပါတယ်။လက်ရှိအခြေအနေမှာဒီဘင်္ဂလီရခိုင်ဘင်္ဂလီပြဿနာနဲ့ပတ်သက်ပြီးရိုဟင်ညာဆိုတဲ့အမည်နဲ့လိုင်းလုံးကနိုင်ငံတကာတော်များပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဲရိုဟင်ညာတွေနဲ့ပတ်သက်တဲ့အဲဒီလူခွင်ရေးဆိုရယ်ပြောတာတွေလည်းတော်များပါတယ်။ဒါပေမဲ့အဲ့ဒီဟာအားလုံးမှာရခိုင်ရဲ့ကဲဒီနေမှာဘုသူတော်မောင်တော်ဒေသမှာရဲ့သမိုင်းစစ်မြစ်တွေမပါဘူးဗျ။အဲ့သမိုင်းစစ်မြစ်တွေမပါဘဲနဲ့ပြောနေတဲ့လှိုင်းလုံးတွေရှိနေတဲ့အချိန်မှာဒါရင်နဲ့ပတ်သက်ပြီးတိတိယကျပေါ်ထုတ်ပြီးပြတ်သားဖို့အချိန်လိုအပ်ပါတယ်။အဲအဲ့လိုပြတ်သားဖို့အချိန်လိုအပ်တဲ့အချိန်မှာကျွန်တော်တို့ကတစ်ဖက်ကလေတူကစိတ်ညားနေတဲ့အချိန်မှာထိတဲ့ရင်ဆိုင်တာမတင်တော်ပါဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီချာချာပြန်လည်ရှင်းပြဖို့အချိန်ယူတာပိုတင့်တော်တယ်လို့ထင်ပါတယ်ခင်
ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကိုအောင်သူငယ်သဘောထားအောင်ခင်ဗျ။အခုတကယ်ဆိုရင်ဒီဟိုဒီထရီညီလာခံကိုတက်လာမယ်ဆိုလို့ရှိရင်တချို့ဟိုနိုင်ငံခေါင်းဆောင်တွေပါလေဆိုရင်သူကိုယ်တိုင်ကိုကြတွေးဆုံပြီးတော့ဟိုကိုရှင်းပြနိုင်မယ့်အခွင့်အလမ်းမျိုးတွေဆုံးရှုံးသွားနိုင်လို့နယ်လို့ဆိုနိုင်မလားခင်ဗျ။ဟု
တ်ကဲ့ဟိုခုနဥမမောင်ဆိုဆွေးနွေးတဲ့အနေအထားပေါ့နော်။ဆိုကျွန်တော်တို့ဘက်ကတော့ဘက်ဆုံထောက်ဆုံဆွေးနွေးပြနေတယ်ဆိုတော့ကျွန်တော်လက်ခံပါဒါမဲ့ဒီပွဲမှာတော့ဒေါ်အောင်ဆန်းစုကြည်ကိုကျွန်တော်သဘောဆွင်တော့သွားစီခြင်းနဲ့ဘာဖြစ်လို့ကျွန်တော်ပြောလဲဆိုတဲ့ခါကျတော့ကျွန်တော်တို့ဒီ face recognition လို့ခေါ်တာပေါ့ဗျာအတချိန်တော့ကျွန်တော်တို့နိုင်ငံမြန်မာပြောပြောဘာမာပြောပြောနိုင်ငံတကာကသိတယ်ဒီတော့နေပါလေအဲ့တော့ဒေါ်အောင်ဆန်းစုကြည်လို့ပြောလိုက်ရင်နိုင်ငံတကာကအော်သူပဲဆိုတာမျိုးချက်ချင်းသိကြတာမျိုးပေါ့နော်အဲ့တော့သူ့ရဲ့အချိန်အဝါကဟိုဂျန်တဲ့အနေအထားနဲ့မတူပါဘူးဆိုတော့အဲ့တော့တစ်ဖက်ကကျတော့အခုလက်ရှိအချိန်မှာတစ်ချိန်တော့ကဒေါ်အောင်ဆန်းစုကြည်ရဲ့ဂုံသတင်းကြောင့်ဖြစ်ခဲ့တယ်လို့ပဲအခုချိန်မှာနိုင်ငံတကာဝေဖန်မှုကြီးသတင်းမီဒီယာတွေအားလုံးကသူ့ကိုပိတ်မှတ်ထားပြီးတော့ဟိုတိုက်ခိုက်လာတဲ့အနေအထားမျိုးဖြစ်ပါတယ်။ဆိုတော့အဲ့တော့သူရှင်းသင့်တယ်လို့ထင်တယ်။အခုလက်ရှိသွားကြတဲ့လူတွေကလည်းဟိုပြောမယ်ဆိုရင်တော့အတွေ့အကြုံရှိတဲ့စံတမန်ဟောင်းတွေပါ။စံတမန်တွေပါ။ဒါပေမဲ့ဟိုဒီ UN ရဲ့ပေါ့နော်အဲ့ဒီမှာကျတော့ဒီအစည်းအဝေးကြီးမှာမိခွန်းပြောတာလည်းဆိုင်ရင်ကျွန်တော်တို့ sideline meeting ဆိုခေါ်တဲ့ဒီအချင်းချင်းအပြန်လာအပေးယူညှိကြတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒီလိုကိစ္စမျိုးတွေကပို့ပြီးတော့အရေးပါနိုင်ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ဆိုရင်တော့ဒီတချို့နိုင်ငံခေါင်းဆောင်ကြီးတွေကိုချက်ချင်းဟိုနားချနိုင်ရဲစီယုံနိုင်တဲ့အနေအထားလည်းဖြစ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေအတော်များနေပါတယ်သူတို့ကိုလည်းအလှည့်ပေးကြပါတယ်ဟိုအရင်ဆုံးတော့နည်းနည်းဆွေးနွေးမဲ့သူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပြဖို့လည်းကြိုပြီးတော့မေတ္တာရက်ခံလိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့မင်းနီဆိုတာအမေရိကန်ပြည်ထောင်စုဒီမင်းနီဆိုတာပြည်နယ်ကကိုကျော်စိုးပါကိုကျော်စိုးသဘောထားကိုလည်းဆွေးနွေးပါခင်ဗျဟယ
်လိုအာကြားရလားမသိဘူးဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျကိုကျော်စိုးဆွေးနွေးပါအ
ာဟုတ်ကဲ့ကျွန်တော်တူတူနဲ့ပဲပြောတော့ပါမယ်နေ့နေ့တော့ရှည်တယ်ဆိုတော့အကုန်လုံးဖျက်ချလိုက်ပါမယ်ဟိုကျွန်တော်ခုကိစ္စမှာဒီဒေါအောင်ဆန်းစုကြည်မသွားပင်နဲ့ဒုသမတန်သွားဦးဟင်ရီဘန်ချီသွားတဲ့ကိစ္စပြောတယ်မလားကျွန်တော်ခင်ဗျာကလည်းဒီဒေါအောင်ဆန်းစုကြည်သွားလို့ရှိရင်ဒီမှာနိုင်ငံတကာကပို့ပြီးတော့ tuko kuma bime bo bia pi lo nengen daga ga ba byo de le so ro ho myanmar nengen ma muslim ne christian dwe ko phin hait de so le ha bia ayan chi chi long long phit de le a lo phit de kha ja ro u hinri ya christian phit de kha ja ro tu twa lai de kha ja ro myanmar nengen ma christian dong ma tamada phit ni de so ha ko tu le ti pya lai da bi no a lo myin ba de hok ke jesus bi chan tu tu ne byo da ba
hok ke jesus ba khmyar chan lo email facebook dia ni match up bi su ni tha de pokko ti chu le bi di ni ma a lin tin lo phop pya chin ma de tu wa chan lo american pyu ang su wa mount tatana ba mount tatana ye email ko yan nai phap pya bi ba khmyar
ရခိုင်မြောက်ပိုင်းတည်ငြိမ်ရေးအတွက်အစိုးရကကြိုးပမ်းဆောင်ရွက်နေသမျှဥပိ္ပခါပြုပြီးတော့မျိုးတုံးတပ်ဖြတ်မှုတွေဖြစ်နေသကြောင်းတရင်တူရောင်တွေပေါ်မှာအာယုံဆိုင်ဆွေးနွေးကြမဲ့ဒီညီလာခံကိုအမေစုမတက်ရောက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆမိပါတယ်။အကြောင်းကတော့အခုချိန်ဟာပြည်တွင်းတည်ငြိမ်ရေးနဲ့လုံခြုံရေးကပိုပြီးအရေးကြီးလို့ပါပဲ။နိုင်ငံတကာကအော်နေတာကလူခွင့်ရေးကိစ္စတစ်ခုတည်းပါ။အစိုးရရင်ဆိုင်ဖြေရှင်းနေရတဲ့ပြဿနာကပိုများပါတယ်။အစိုးဆုံးကတော့စင်ကျင်နေုံတရားကင်းမဲ့ပြီးလူမျိုးရေးကိုဇောင်းတင်ပြီးမျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေပါတယ်လို့တဖက်သက်ဆွဆွဲနေတဲ့ကုလလူခွင့်ကော်မရှင်နာမင်းကြီးနဲ့အစ္စလာမ်နိုင်ငံတွေရဲ့စင်ကန်းတော်တော်ပြစ်တင်ဝေဖန်တဲ့နေဟာဒုက္ခတဲ့အရေးငြင်းငြမ်းစွာဖြေရှင်းရေးထက်အကြံဖတ်သမားတွေကိုတွန်းအားပေးရေးတရားပြည်နယ်တောင်းဆိုရေးပိတ်ဆို့ရေးယူမှုတွေချမှတ်နိုင်ရေးနဲ့နိုင်ငံတော်လူမျိုးရေးဘာသာရေးပဋိပက္ခတွေအကြီးအကျယ်ပေါ်ပေါက်လာရေးကိုဦးတည်နေတာကြောင့်အမေစုအနေနဲ့ပြည်တွင်းရေးကိုဦးစားပေးဖို့ဆုံးဖြတ်ချက်ချလိုက်တာဟာအသင့်တော်ဆုံးလို့ယူဆမိပါရယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါနောက်တူကတော့ကျွန်တော်တို့ဥကျော်ဟန်ဆိုပြီးကျွန်တော်တို့ Facebook မှာမှတ်ချက်ပေးထားတာပါသူစာကတော့ခတ်တူပါသူကတော့အထူးရင်းညီလာခံမတက်လဲရှင်းပြနိုင်တဲ့အခွင့်အရေးကိုမထိခိုက်ပါဘူးတဲ့တက်ရောက်လာတဲ့အဖွဲ့ကရှင်းပြမှာပါတယ်ပြည်တွင်းရေးမှာဆိုရင်လည်းရခိုင်ရေးလည်းပါမှာပါတယ်လက်ရှိလောက်ကန်ဆောင်ရနေရတဲ့အခက်အခဲကိုမသိတဲ့သူကများပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်ဥမ္မောင်ဆိုးမေးချင်ပါတယ်ဟိုအခုဒီထရိုင်းကြီးလာကန်ကိုဒေါ်ဆန်းစုကြည်မှာတက်ပြင်မဲ့ဒုသမရဟန်နီဗန်တီယူတက်မဲ့ဦးဆောင်တဲ့ကိုစလေဖွဲ့ရတက်မဲ့နောက်ပြီးတော့အမျိုးသားလူညွန့်ရေးချန်ပီယံဦးတောင်းထွန်းလို့လည်းပါမယ်ဆိုတော့ဒီပုဂ္ဂိုလ်အနေနဲ့စောစောကတော်တာရှင်စာရဲရလို့အခြေအနေကိုရှင်းပြနိုင်မဲ့အခြေအနေမျိုးတွေတကယ်ရောရှိရလို့ဥမ္မောင်ဆိုးယူဆလားခင်ဗျာ
ဒီနှစ်ယောက်ကဒီတော့တဲ့ပုဂ္ဂိုလ်နှစ်ယောက်ကဒီညီလာခံမာတင်ဒီကြေညာကိုဖြည့်ရှင်းနိုင်လိမ့်မယ်ရှင်းပြနိုင်လိမ့်မယ်လို့တော့ကျွန်တော်မြူဆပါဦးခင်ဗျဒါပေမဲ့ကျွန်တော်တို့ဒီဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့တကယ်တမ်းဖြည့်ရှင်းရမယ်လို့ကလိုအပ်တဲ့အချိန်ယူသင့်တယ်လို့ပဲကျွန်တော်မြင်ပါတယ်အဲတထိုင်ထဲနဲ့ဒုသမ္မတဟင်နရီပန်တင်ယူရောဦးတောင်းထွန်းရောတခါလေဖြည့်ရှင်းနိုင်မယ်လို့ယူဆချက်နဲ့ကျွန်တော်ကဒီလိုယူဆတာမဟုတ်ဘူးသူတို့ကတက်နေတော့ဖြည့်ရှင်းနိုင်မယ်နိုင်ငံကဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့ကဖျားပူထိတ်တက်ရင်ဆိုင်လာတဲ့ကျွန်တော်တို့နောက်တလန်းဆုတ်ပြီးတော့ပြန်ရင်ဆိုင်တာမျိုးကကောင်းပါတယ်တချိန်တည်းမှာကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့ရဲ့ဟိုနားလည်နိုင်မဲ့လူတွေကိုအဲကုလသမဂ္ဂဘောင်ပြင်ဘက်ကလည်းကျွန်တော်စီးရုံးလို့ရပါတယ်ပြီးတော့မှကုလသမဂ္ဂမှာနောက်တစ်ချိန်ပြန်ကျွန်တော်တို့ရဲ့လက်တွေ့ခြေလှမ်းနေနဲ့ပြန်ရင်ဆိုင်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဆိုတော့ဒေါ်ဆန်းစုကြည်နေတဲ့ဒီထရီညီလာခံမတက်တဲ့အတွက်ပေါ့လေအကျိုးဖြစ်ချိန်ဆကြည့်မယ်ဆိုရင်ရေဝီအားဖြင့်ဘယ်ဘက်ကပုံနိုင်တယ်လို့ယူဆလဲ
ဆိုအထူးသဖြင့်တော့ဟိုဒီတိုက်ခိုက်မှုတွေဖြစ်တယ်ပေါ့နော်တလောကဖြစ်တဲ့ကိစ္စတွေကဒါကုလသမဂ္ဂဒီအခုအထွေထွေညီလာခံဖြစ်မဲ့အချိန်နဲ့ဟိုချိန်ကြိုက်ဆင်ပြီးတော့လုပ်တယ်လို့လည်းပြောလို့ရနိုင်ပါတယ်ဆိုတော့အဲ့တော့လုပ်တဲ့အခါကျတော့တစ်ဖက်ကနိုင်ငံတကာ PR တွေကပူတိုးလာတဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့ဒီလိုအနေအထားမျိုးမှာတော့ကျွန်တော်ထင်တယ်ဟိုရှင်းပြပါတယ်ဒါပေမဲ့ခုနဥပမာဆိုပြောသလိုပဲအစွတ်ဒေါ်စုကိုယ်တိုင်သွားရှင်းလိုက်လို့လည်းကျွန်တော်ထင်တယ်ပြဿနာတွေအကုန်လုံးပြင်းနေမှာမဟုတ်ပါဘူးလက်ခံမှာလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့လူတာကကျွန်တော်တို့ဘက်ကရှင်းလင်းနဲ့တိကျတဲ့ဟိုဘာလုပ်ဆောင်မလဲဆိုတဲ့ဒီလို action plan ပေါ့နော်ဒီလိုတစ်စုံလုံးလိုပါတယ်ဆိုတော့ကျွန်တော်မြင်တာကတော့ဒေါ်ဆန်းစုကြည်သွားရှင်းနေအပြင်သူ့ရဲ့ဟိုသွားခြင်းအပြင်သူ့ရဲ့ weight ပေါ့နော်သူ့ရဲ့ဟိုဩဇာကပိုပြီးတော့ကြီးပါတယ်တချို့ကိစ္စတွေမှာပိုပြီးပေါက်ရောက်နိုင်တယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းတစ်ခေါက်ပြန်အလှည့်ပေးချင်ပါတယ်ဟိုတက်ရောက်ကတော့ကျွန်တော်ကိုမမောင်လွင်ဖြစ်ပါတယ်အမေရိကန်ပြည်တော်စုကပါကိုမမောင်လွင်သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဗျာဒေါ်နာစုကြည်ယူရမှာတော့ပြောမဆွေးနွေးတော့အကြီးအကျယ်မှားတယ်နောက်ပြီးတော့ကျွန်တော်တို့အရန်ကြီးမားတဲ့အခွင့်အရေးတစ်ခုကိုဆုံးရှုံးတယ်လို့ပဲကျွန်တော်ကတော့ပြောချင်တယ်ဗျာဘာလို့လဲဆိုတော့ဒေါ်နာစုကြည်ဆိုတာကမ္ဘာကြီးတိုင်းလူပဲဆုရှင်နော်နောက်တစ်ခုကဒေါ်နာစုကြည်ကဒီမိုကရေစီတိုက်ပွဲမှာရောတောက်လျှောက်မှာရောသူကအမှန်ကိုပဲပြောတယ်ဆိုတော့သူရပုံရင်းရှိတဲ့အတွက်ကြောင့်အခုဖြစ်နေတဲ့ဟာတွေကတစ်ဖက်သက်တရင်းအလိညာတွေအကုန်လုံးကဘာမှပြန့်နေတယ်အဲ့ဒီဟာကိုတော်ဆန်းစုကြည်ကိုယ်တိုင်ကတော့ပြောပြီးတော့ဒီဟဲ့လား UN မှာလည်းရှင်းနေပြီးတော့မီဒီယာတွေနဲ့တွေ့ဆုံရှင်းနေလဲလို့ရှိတယ်တစ်ဖက်ကကျွန်တော်တို့ဒီလူမျိုးလုံးတက်ဖြတ်တယ်လို့ဟဲ့လား ဒီလိုဟိုတုံးတင်ရှင်းလင်းရေးလို့ဆိုရဲဟာတွေတရေမားတွေနဲ့ဓာတ်ပုံအမားတွေနဲ့တင်ထားတဲ့ဟာတွေအကုန်လုံးကသူကဘာလို့ဒီတော့အပြည့်အဝမဟုတ်တော့မှဒီစိတ်ပိုင်းခြေနေသလိုဖြစ်သွားအဲ့တော့ဒေါ်နဆုကြည်ကကြီးမားတဲ့အခွင့်အရေးတစ်ခုကိုဆုံးရှုံးလိုက်တယ်လို့ပဲယူဆတယ်ဘာလို့လဲဆိုတော့ဒေါ်နဆုကြည်မသွားတဲ့အတွက်ကြောင့်တစ်ဖက်ကဒရင်တင်တာတွေအကုန်လုံးကဒီကဘာလုံးကဒီဟာတစ်ဖက်ကကျင်းတဲ့လူတွေအပေါ်မှာပဲဆန်တယ်လို့ယူဆလိုက်ပြီးတော့ကျွန်တော်တို့ဒီဘက်ကလူတွေကဒီဒေါ်နဆုကြည်နဲ့မြန်မာနိုင်ငံအတွက်ကတော့ကျွန်တော်တို့မကောင်းတဲ့ပုံရိပ်လို့ပဲကျွန်တော်တို့ပြောချင်တယ်ဗျဟ
ုတ်ကဲ့ကိုမောင်လုံးရေးကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးချင်ပါတယ်တူကတော့မန္တလေးမြို့ကဦးသန်းမောင်ဖြစ်ပါတယ်ဦးသန်းမောင်ဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျဒေါ်နဆုကြည်မသွားဖြစ်တာလည်းကောင်းပါတယ်သွားဖြစ်တဲ့ဆိုရင်နိုင်ငံတော်အကြီးအကဲတွေသွားတိုင်းပြည်ထဲမှာတို့ကအသာအကြမ်းဖက်တဲ့အမျိုးမျိုးဖန်တီးနေတာတို့ကအချိန်ကြိုက်နဲ့ဒီ25ရက်နေ့ကိုတို့လုံးတယ်ပြောတယ်24ရက်နေ့ဝင်လာတို့စောင့်တယ်ပြောတယ်ဝင်လာတဲ့ပုံကိုယ်တွေအကြမ်းဖက်ပုံလည်းမတွေ့ရဘူးမထွက်သွားတဲ့ပုံကိုယ်တွေမီးလောင်သွားတာတွေပဲတွေ့ရတယ်နောက်တစ်ခါတို့ဒီမန်လေးတွေရန်ကုန်တွေပဲခွေးတွေမှာအကုန်လုံးဟို9ရက်17ရက်လုံးမယ်ဆိုတို့ကညင်ညာတယ်အကြမ်းဖက်တွေဝင်မယ်ပြောတယ်အကြမ်းဖက်သွားတာဘယ်သူတွေဖတ်သွားတော့တောင်ရင်းကြီးကဘယ်သူတွေဖတ်သွားတော့ရန်ကုန်မှာဘယ်သူဖတ်သွားတော့ဟောဒီသောသာသူကြီးမသွားတော့ကောင်းတယ်ဘာလို့ဆိုတော့သွားလိုက်တဲ့ဆိုရင်ဒီပြည်ထဲမှာသူတို့ကပိုဆောင်ညမှာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ချေစုပါဟိုပုံမှာ
ကြည့်ဟိုပုံမှာကြည့် SS ရဝင်မလာဘူးပြည်တွင်းနေရရှမ်းပြည်မြို့တို့လူတွေကိုအိမ်ထဲလူတွေဆွဲထည့်လိုက်တယ
်ဟုတ်ကဲ့
သူကရခိုင်ကိစ္စမဟုတ်ပါဘူးဗမာပြည်မှာပြည်နယ်တိုင်းမှာရခိုင်ပြည်မှာရှမ်းပြည်နယ်မှာတောင်အောင်မြောက်ကတချင်းအကုန်လုံးစစ်တပ်ကဒုက္ခပေးနေတာမျက်နှာမရအောင်တောင်သာသူကြီးမျက်နှာမရအောင်ဒီတက်ခိုင်းနေတဲ့ဒီစစ်တပ်ကလုံးကြပါအဓိက
ဟုတ်ကဲ့ဦးသမောင်ကြီးကျေ
းဟုတ်ကဲ့
ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရင်းနဲ့ပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေကိုလည်းပဲအလှည့်ပေးကြပါတယ်တူကတော့ကျွန်တော်တို့ဥလာထွန်းဖြစ်ပါတယ်ဥလာထွန်းရဲ့အီးမေးလ်ကိုတော့ရှားပေါင်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါတိုတိုနဲ့လူရင်းကိုပြောရရင်မိုးရိုးပြတာထန်းလျက်နဲ့ကာလို့မရဆိုတဲ့စကားအတိုင်းပါပဲညီလာခံထဲမှာပြောနေတဲ့အချိန်မှာတရိုက်ဝင်ပြောတာမင်းမျက်နှာတွေမရှိပါဘူးစင်မြင့်စကားရေလူပွဲလည်းမဟုတ်ပါဘူးဖြစ်လာခဲ့ရင်လည်း Oxford Saint U အနေနဲ့ပူဇော်မလိုပါဘူးဒါပေမဲ့သတင်းစာဆရာတို့ရဲ့စူးရှဒီပြင်းထန်တဲ့မေးခွန်းတွေမီဒီယာပေါ်မှာပေါ်လာတဲ့ဗီဒီယိုတွေအတွက်ကတော့စိုးရိမ်ကြပါပဲတဲ့ဒါတွေကိုလက်တွေ့ဆွဆုံခွက်ကန်တက်မလာဘူးရှောင်လိုက်တာကအကောင်းဆုံးဖြစ်တာမို့ရှောင်လိုက်တာပါတဲ့ပြည်တွင်းလုံခြုံရေးကိစ္စလက်တွေ့ကြကြမြေပြင်မှာကင်တွယ်လှုပ်ဆောင်နေတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲမှူးကြီးတွေနဲ့တိုင်းခရိုင်မြို့နယ်လုံခြုံရေးဝန်ကြီးဗိုလ်ချုပ်နဲ့ဗိုလ်မှူးကြီးတွေစစ်ဗိုလ်တွေပါသူတို့နာခံတာတာဝန်ယူတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲ့စစ်အမိန့်ပါဓာတ်ရိုက်တာဝန်ခံအကြီးအကဲဆိုတဲ့သမရကလည်းဘာဩဇာအာဏာမှမရှိအကြံပေးပုဂ္ဂိုလ်ကလည်းအကြံသာပေးရုံပါခင်ဗျာဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဥမောင်ဆိုးကိုမေးချင်ပါတယ်အခုပေါ်လေဒီအစိုးရကကျွန်တော်ဒီညီလာခံမတည့်ရတဲ့အဓိကအကြောင်းရင်းတွေဖြစ်နေရှင်းပြရတဲ့အထက်မှာဒီရခိုင်ပြည်ရဲ့ပြဿနာတွေပါတယ်ပြည်ရင်းလုံခြုံရေးအခြေအနေကြောင့်ဆိုပြီးတော့ပြောထားရလဲရှိပါတယ်အခုဆော့ဆော့တချို့တော်တာဆွေးနွေးသွားတဲ့တော်တာရှင်တွေအထက်မှာဒီစာတချို့ထဲမှာလည်းဟိုထောက်ပြရတယ်ရှိပါတယ်ပြည်ရင်းမှာအာယုံဆိုင်မဲ့ကိစ္စတွေရှိနေဆိုတကယ်ပဲပြည်ရင်းနိုင်ငံရေးအခြေအနေကဟိုစိုးရိမ်ရလောက်တဲ့အခြေအနေမှာရှိနေသလားဥမောင်ဆို
းပြဿနာကတော့စိုးရိမ်ရလောက်တယ်မရင်ရလောက်တယ်ဆိုတာတဲ့ရှုပ်ထွေးမှုတော့ရှိတယ်ဗျဆိုလိုတာကကျွန်တော်တို့ဒီရခိုင်ပြည်ထောင်စုကိုတုံ့ပြန်တဲ့အချိန်မှာကျွန်တော်တို့တစ်ဖက်အစွန်ရောက်ကအာစာအစွန်ရောက်ကိုတုံ့ပြန်ဆောင်အပြည့်ရင်းမှာလည်းအစွန်ရောက်အနေထားနဲ့တုံ့ပြန်ခြင်းနဲ့လူတွေရှိတာတော့မှန်ပဲဗျဆိုတော့အဲ့တော့ကျွန်တော်တို့ကဟိုတောင်တန်းကြီးမှာလို့ဖြစ်တယ်စမ်းကြောင်းမှာဖြစ်တယ်အဲ့ဒါမျိုးတွေနဲ့ပတ်သက်လာရင်ကျွန်တော်2012လို့ပေါ့ဗျာတော့ရခိုင်ပြည်ထောင်စုဖြစ်ပြီးတော့ပြည်တွင်းနေရာအနှံ့ပြားမှာတော်တော်များများမှာပြည်ထောင်စုဖြစ်ခဲ့တယ်ဒီလိုမျိုးမဖြစ်ဖို့တော့လူတယ်ဗျဘာလို့လဲဆိုတော့အစွန်ရောက်ကိုကျွန်တော်တို့အစွန်ရောက်နဲ့စန့်ကျင်လို့မရဘူးအဲ့လိုစန့်ကျင်ရင်မျိုးကြီးရဲ့ပုံရိပ်ကပိုးထိခိုက်မှာအဲ့လိုအခြေအနေကိုဖြစ်မလာအောင်ကျွန်တော်ထိန်းသိမ်းမှုလိုတယ်ထိန်းသိမ်းမှုလိုတဲ့အချိန်မှာအခုနိုင်ငံတော်သမ္မတကလည်းပြည်တွင်းမှာမရှိတဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီပြည်တွင်းမှာရှိပြီးထိန်းသိမ်းမှုလည်းလိုအပ်မယ်လို့ထင်တယ်နောက်တစ်ချောင်းကတော့ဒီပြည်တွင်းမှာရှိနေတဲ့လူတွေကြားထဲမှာလည်းဒီအခြေအနေနဲ့ပတ်သက်ပြီးဘယ်လိုကြီးညင်သုံးသပ်မယ်ဆိုရဲဟာနဲ့ပတ်သက်လို့သူကိုယ်တိုင်ကနေတိတိကျကျဒီ guideline ပေးဖို့လိုအပ်တဲ့အချိန်ကာလလို့ထင်ပါတယ်
ဟုတ်ကဲ့ဦးမောင်ဆွေကျေးဇူးပါကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျဟိုအခုဒီကုလသမဂ္ဂဒီထရီညီလာခံကိုမတက်ဖက်နဲ့ဒေါ်အောင်ဆန်းစုကြည်ကိုလည်းပြည်ရင်းထဲမှာရှိနေဖို့လိုတဲ့အထိပြည်ရင်းနိုင်ငံရဲ့အခြေအနေကဟိုရှုပ်ထွေးမှုတွေတကယ်ပဲရှိနေသလား
ခုနကဦးမောင်ဆွေပြောသလိုပါပဲရှုပ်ထွေးမှုတော့ရှိတာမှန်ပါတယ်ဒါပေမဲ့ကျွန်တော်တခြားစီးပွားမှာဆွေးနွေးချင်ပါတယ်အဲ့ဒါက PR လို့ခေါ်တဲ့ဒီ public relation ပေါ့ဗျာကျွန်တော်တို့အခုမီဒီယာတွေပြည်သူဆိုင်ရေးကဏ္ဍပေါင်းလို့ရှိရဲအခုကကျွန်တော်တို့ခံရတဲ့ကာလာဖြစ်နေတဲ့အမျိုးစနိုင်ပါတယ်။ဆိုတော့အဲ့ဒီထားမှာအစိုးရကလည်းဒီကိစ္စတွေဖြစ်လာပြီးတဲ့အချိန်မှာအထူးသဖြင့်ပြည်ရဲ့စိတ်ပိုင်းကောင်းဆောင်တွေကအခုချိန်ကြီးမိကုန်းပြောတာတို့ကျွန်တော်တို့ထပ်ပြောတာတွေ machine we are shed on the machine. And all who are the general, the rental price is quite out of the rental piano out of the way, but how long looks at our. And all 80 time on general the water, the PR is outlet, which is a little bit, but who are the shin time is really the good attraction of all the city and we are.
ဒီတစ်ပုံပြီးတော့ကျွန်တော်တို့ဟိုပြည်သူလက်ရှင်းပြဖို့လူတွေနိုင်ငံတကာလည်းရှင်းပြဖို့လူတွေခင်ပါတယ်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူကတော့ဟိုစလိုင်းပွေကုံပါစလိုင်းပွေကုံတဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာဟုတ်ကဲ့ဇီအင်ရေရှင်းမှောက်ပါမရှင်းပြနိုင်အောင်တောင်မှမြန်မာနိုင်ငံကနေတဆင့်အင်္ဂလိပ်လူနဲ့ jora tu tu lawe phit ma ga ero zu yin ma ga ro lu tamara ga tu ye ho a bo phat ya daw ma phi pi lo ma u u taung thu ma ni pi lo ma atat nai daw shin pya ma phi de ero lo se ma pi twi ma de ke lo nya pi ba ma ta a ji mi chi bu se pi twi ma do aung san si si ga ni ni phi chi le lo sino mi ne sia
ဟုတ်ကဲ့ကျေးဇူးပါ။ဟိုခုဒီ slime ပွေကုန်းထောက်ပြတဲ့ချက်ကလည်းစိတ်ဝင်စားစရာပါ။ဒီတော့ဆန်းစုကြည်ရှေ့ဘက်ထဲမှာမင်းကွန်းပြောဖို့ရှိတယ်။နောက်ပြီးတော့ဒီနေရာမှာလည်းဟိုရခိုင်ပြည်နယ်ကအခြေအနေတွေပြည်ရင်းလုံခြုံရေးပြဿနာတွေဒီထွေထွေညီလာခံမတက်တဲ့ဆုံးဖြတ်ချက်တွေနဲ့ဟိုပတ်သက်တာတွေလည်းဟိုထက်ပြောလိမ့်မယ်လို့မျှော်လင့်ရပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမောင်ဆိုဟိုဒါတော့ဆန်းစုကြည်ဒီလိုမင်းကွန်းပြောမဲ့အစီအစဉ်ကအခုလိုအကြီးအကျယ်ဟိုဝေဖန်ခံနေရတဲ့နိုင်ငံတကာကိုတစုံတရာပေါ့လေသတင်းစကားပားနိုင်မယ်နီလန်ကောင်တစ်ခုလို့ဆိုနိုင်လားဆရာဦးမောင်ဆို
အခုကပြောရင်တော့တရင်ဒီသူ့ရဲ့မင်းကွန်ပြောမဲ့အစီအစဉ်ကကျွန်တော်နှစ်ပိုင်းပါမယ်ထင်ပါတယ်။တစ်ပိုင်းကတော့နိုင်ငံတကာကိုကျွန်တော်တို့ဒီဘာပြည်ချင်းတွေရဲ့နဲ့ပတ်သက်တဲ့သဘောထားအမှန်ကိုရှင်းလင်းပြနိုင်တဲ့အခွင့်အရေးနိုင်ပါတယ်။ဒုတိယချက်လက်ကတော့ကျွန်တော်တို့ပြည်တွင်းကလူတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်ပြီးဘယ်လိုကြည့်ရင်မယ်ဆိုတဲ့သဘောထားကိုပြည်သူလူထုရှင်းလင်းပြောပြနိုင်တဲ့အခွင့်အရေးပါ။ဒါပေမဲ့ဒီမှာတစ်ခုတော့ရှိတယ်နိုင်ငံတော်အခြေပြမင်းကွန်းလို့ခေါင်းစဉ်တက်မယ်ဆိုရင်တော့ဗမာလိုပြောတာအကောင်းဆုံးပါပဲနိုင်ငံတကာကိုရှင်းပြတဲ့မင်းကွန်းတက်သက်ဆိုရင်တော့အင်္ဂလိပ်လိုပြောတာအကောင်းဆုံးပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးမောင်ဆိုကိုအောင်သူငယ်သဘောထားရောခင်ဗျတခုရှိတာတော့သူကမင်းကွန်းပြောမယ်ဆိုတော့ကျွန်တော်တို့ကဟိုအခုလောလောဆယ်မှာဟိုတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိတာကအဲ့လိုပေါ့လေဟိုသတင်းတောက်တွေကိုဟိုမေးခွန်းရမှာလားဟိုဆိုလိုတာကတော့အပြန်အလှန် interactive ပေါ့လေအဲ့လိုပြောခွင့်ဆိုခွင့်ဘယ်လောက်ရမလဲဆိုတာတော့ကျွန်တော်တို့လည်းသိတိကျမသိသေးဘူးဆိုတော့ဒီလိုမင်းကွန်းပြောတာမျိုးကဟိုတစ်ဖက်သက်သဘောမျိုးစံနေမလားဟိုဒါကတကယ်တမ်းသတင်းစကားပါလို့ကောင်းတဲ့နီလန်ရောဟုတ်ပါမလားကိုအောင်
အကျွန်တော်မြင်တာပေါ့နော်ဆိုတော့အခုကျွန်တော်တို့ဒီမှာကြားနေရတာကမိကုံးကိုအင်္ဂလိပ်လိုပြောမယ်ဆိုတော့သတင်းကြားပါတယ်နောက်တစ်ခါမိကုံးကိုလည်းနိုင်ငံတော်အခြေပြမိကုံးဆိုပြီးပြောတာပေါ့နော်အဲ့တော့ဟိုကျွန်တော်သိသလောက်ကနိုင်ငံတော်အခြေပြမိကုံးဆိုရင်ပြောတာကဒီလွတ်တော်အမတ်ပြီးကျွန်တော်တို့ဒီခေါင်းဆောင်တွေပြောတာခင်ဗျအဲ့တော့ပြောတဲ့အခါမှာလည်းကျွန်တော်တို့တိုင်းပြည်ရုံးသုံးပါတာစကားပဲပြောရမှာပေါ့နော်အဲ့တော့တကယ်လို့တန်တမာနေကျွန်တော်တို့နိုင်ငံတကာကိုရှင်းပြခြင်းလို့အင်္ဂလိပ်လိုပြောမယ်ဆိုရင်တော့ဒါတခြားဒီစာဖြစ်တင်ပါတယ်ဆိုတော့အခုပြောမယ်ဆိုတဲ့အခါမှာလဲကျွန်တော်အကြံပြုချင်တာကတော့ package ပေါ့နော်ဟို best ဆုံးတော့ဆုံးဒီပြဿနာတွေကိုအပြည့်ပေးနိုင်မဲ့ဟိုစီချပြင်ဆင်ပြီးပြောတာမျိုးဖြစ်တင်ပါတယ်အခုကကြားရသလောက်ကကျွန်တော်တို့ဒီသတင်းတွေမှာတွေ့တာဒီမိကုံးက live diet ဖြစ်ပြီးဗမာလူစာတန်းထိုးတာတော့မရှိနိုင်ဘူးပေါ့နော်ဘာပြောမှမသိဘူးဆိုတဲ့အခါကျတော့အဲ့လောက်ဖြစ်နေရင်တော့လဲကျွန်တော်တော့ဟိုဒီတက်ပို့ပြင်ဆင်သင့်တယ်လို့တော့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီသောတာရှင်တယောက် email နဲ့ပို့ထားတဲ့စာကိုဖော်ပြချင်ပါတယ်။သူကတော့ပြည်ရင်းပြည်ပအမြင်လှဖို့အရေးကြီးတယ်လို့တဲ့။ပြည်ရင်းအမြင်နဲ့ပြည်ပအမြင်လည်းမတူနိုင်ပါဘူးတဲ့။အစ္စလမ်အတိုင်းဝိုင်းနဲ့မို့ပို့ပြီးတော့လည်းအကဲဆက်ပါတယ်တဲ့။ပြည်ရင်းအနေထားကလည်းရှုပ်ထွေးနေပါတယ်။ပြည်ရင်းအခြေခံပြီးမှပြည်ပနဲ့ရင်ဆိုင်တာသဘောကျပါတယ်တဲ့။ကျွန်တော်အမြင်ကတော့ပြည်ရင်းကြီးကပို့ပြီးအရေးကြီးပါတယ်ဆိုပြီးသူကရေးပါတယ်။ဒါတော့ဆော့ဆော့ဆရာဦးမောင်ဆိုဟိုပြောတဲ့သဘောထားမျိုးနဲ့ခက်ဆက်နေတူပါတယ်။တချို့ကဒါပေမဲ့ပေါ့လေဆော့ဆော့ဟိုကျွန်တော်ဒီစာနဲ့ပတ်သက်ပြီးပြန်ကောက်ချင်တာတချို့ပြောနေတာတွေလည်းရှိပါတယ်။ဒီရခိုင်ရေးနဲ့နောက်ဆက်တွဲမတိမငြိမ်ကိစ္စတွေပေါ်လာနိုင်တယ်ဒါတက်ကခွင့်ကောင်းယူနိုင်တယ်ဆိုပြီးတော့ဟိုပူပင်တန်နေကြားပါတယ်တကယ်ပဲဒီလောက်ထိတော့စိုးရိမ်စရာအခြေအနေမျိုးတွေရောတကယ်ပဲရှိနေသလားဥမောဆို
လူတွေဖို့ပြောမယ်ဆိုရင်တော့2012ကိုကျွန်တော်တို့စိုးရိမ်ပူပန်ရတယ်အဲပူပန်ရတဲ့အခါကျတော့ပြည်ရင်းမှာဒီလိုပြန်အစိုးရအချမ်းဖက်မှုတွေစိုးရိမ်လာတော့အမှန်ပဲခင်ဗျအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘသူဘဝကိုခေါင်းစဉ်တက်ဖို့တော့ကျွန်တော်တို့နည်းနည်းခက်ပါတယ်ကျွန်တော်တို့မြမစကားရှိတယ်တောမီးလောင်ရင်တောကြောင်လက်ခမောင်းခတ်တယ်ဆိုတဲ့အနေအထားမျိုးရှိပါတယ်အခုရခိုင်ပြည်ထောင်ကကျွန်တော်တို့နိုင်ငံတကာမှာလက်ခဲမှုကြီးတဲ့ ငငယ်ပြဿနာဖြစ်တဲ့တဲ့ကြောင့်ငငယ်တော်မိလောင်ရင်တော့ငငယ်တော်ကြောင့်နေလက်ခမောင်းခတ်တာကိုတော့ကျွန်တော်တို့သတိကြီးကြီးထားဖို့လိုပါလိမ့်မယ်။
Okay, Umar so Jesus. Go on to Nyanga Bora, come here. Hello, so that Umar so talk to you. Oh, Tommy Long, Dodge on Lakamon Canine, a chain in Muri, Pirima, the Gavashi Nila.
Oh, Pinai Mare. So Diamond and Kuna Bioru, the Tamura, the Chine, Queen Au, you will all be an Anna Payment War. So Daniel Lautido, who sue the Achine, Machine, who do not take Mare. Not quite at all, a Gulu or Bacomle, a Chine, Mumaro, Jonathan, the Diamond Yar. ကောင်းဆောင်လုပ်တဲ့ဒီကြီးကလည်းသိချာရှင်းပြတင်ပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ပြည်သူလူထုကိုလည်းနားချတင်တယ်နောက်တစ်ခါကျတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအမခံချက်ပေးတင်ပါတယ်နောက်တစ်ခါကျတော့အခုလိုထွက်ပြေးနေတဲ့ဒီကျွန်တော်မွတ်စလင်ဟိုအစိုက်ဝန်ပေါ့ဗျာဆိုတော့သူတို့နဲ့ပတ်သက်လို့လည်းဟိုတက်နိုင်သလောက်စိတ်မပူဘူးပေါ့နော်အကြမ်းဖက်မှုမဟုတ်ဘူးဆိုလို့ရှိရင်သူတို
ဟိုတိုးလာတယ်မကြားရော့သွားတယ်အတန်တိတ်မကြားဟိုဒီနေ့ပဲဆိုရင်ကျွန်တော်တို့ဟိုတင်းနေတယ်မှာတွေ့ရတာဒီ Nobel ဆုရှင်နေတဲ့ဒီနိုင်ငံတကာထင်ရှားတဲ့ပုဂ္ဂိုလ်တွေဝိုင်းလက်မှတ်ထိုးပြီးလူညုံရေးကောင်စီကိုဒီကိစ္စနဲ့ပတ်သက်ပြီးကင်တွယ်ဖို့ဆိုပြီးတော့တိုက်တွန်းတဲ့စာပို့တာမျိုးတွေတောင်ရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာ PR ရော့လာဖို့ဆိုရင်ဟိုပြည်ရင်းပြည်ပမှာဘာတွေလုပ်ဖို့လုပ်မလဲဆရာဦးမောင်ဆိုသဘောထားကိုဟိုဆွေးနွေးပြပါဦးခင်ဗျ
ကျွန်တော်တို့ကရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်တို့ကကဘာကိုပြောပြဖို့လိုပါတယ်ခင်ဗျာကျွန်တော်တို့ကအခုကရခိုင်ပြည်ထောင်စုကိုပြောရင်လက်ရှိအခြေအနေပဲပြောတယ်တမိုင်းကြောင်းမပြောဘူးเนาะအဲ့တော့ကျွန်တော်တို့ကလက်ရှိအခြေအနေလည်းပြောပြဖို့လဲတမိုင်းကြောင်းလည်းပြောပြဖို့လိုတယ်အဲ့ဒီအခြေအနေကိုစစ်စစ်ငုံငုံပေါ့နော်အားလုံးသေသေးချာချာပြောပြဖို့လိုတယ်အဲ့တစ်ဖက်ကကျွန်တော်တို့တိုင်းပြည်ရဲ့အားနည်းချက်တစ်ခုကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်လို့ကန့်သက်တာပဲအဲ့ဒီနေရာကိုသတင်းမီဒီယာဝင်ဖို့ကန့်သက်တဲ့စီလေးနိုင်ငံတကာကတန်တဲ့အကြီးလေးပဲအဲ့တော့ကျွန်တော်အမြင်အရပြောမယ်ဆိုရင်ပထမကျွန်တော်တို့အစိုးရဘက်ကရှင်းဖို့လိုတာကတော့လက်ရှိအခြေအနေရောဒီသမိုင်းဆိုင်ရာဖြစ်ပေါ်တိုးတက်လာတဲ့သမိုင်းဘာကြဘယ်သမိုင်းကြောင့်ဖြစ်လာတယ်ဆိုတာကိုရှင်းဖို့လိုတယ်။နောက်တစ်ခုကမီဒီယာနဲ့ပတ်သက်ပြီးတော့ဒီနေရာမျိုးကိုလွတ်လွတ်လပ်လပ်ဝင်သတင်းဝင်ကိုလည်းပေးဖို့လိုအပ်တယ်လို့ထင်ပါလား။
ဟုတ်ကဲ့ကျေးဇူးပါဆိုတော့အခုဒီနိုင်ငံတကာမြန်မာကတော့လက်တလောကဟိုလူတွေတိမ့်နေချီထွက်ပြေးနေတာကိုဟိုမြန်မာဒီတာဝန်ရှိတဲ့လူတွေကမျက်စိစုံမဲ့ညင်းနေတယ်ဆိုတော့အမြင်မျိုးတွေဖြစ်နေပါတယ်ဆိုတော့ဒီလိုအမြင်တွေပြောင်းဖို့ဆိုရင်ဟိုကိုအောင်သူငယ်သဘောထားခင်ဗျာပြည်ရင်းပြည်ပမှာဘာတွေများလုပ်ဖို့လိုမလဲအရင်ကျွန်တော်မှတ်မိတော့ဆိုအရင်စစ်ဆိုးရတဲ့လက်ထက်တုန်းကဆိုရင်ဒီဟို lobby fund တွေပါငါးပြီဒီအမေရိကန်တို့ဒီနိုင်ငံတကာမှာချင်းကတ်တာမျိုးတွေတောင်ရှိခဲ့ဘူးပါတယ်ဆိုတော့ဟိုမြန်မာဆိုးအနေနဲ့ပြည်ရင်းပြည်ပပေါ့လေဆိုတော့ကိုအောင်သူငယ်ထောက်ပြခဲ့တယ်လို့ပဲဟိုတစုံလုံးအနေနဲ့ဟိုလှုပ်တဲ့နဲ့လှုပ်ထိုက်တာတွေဘာတွေများရှိမလဲ
။အဲကျွန်တော်တယောက်တည်းတော့ဟိုညာမီတလောက်ပဲပြောလို့နိုင်မှာပေါ့နော်။အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုအခုကိစ္စတွေမှာအဖြစ်အဖြစ်ဒီသူတို့ဘက်ကပန်အစ္စလာမစ်ဇင်လို့ခေါ်တဲ့ဒီ OIC ပေါ့မွတ်စလင်နိုင်ငံအုပ်လုံးရဲ့ဒီစိတ်ဆိုးဒေါသထွက်နေတဲ့အခြေအနေကိုရင်ဆိုင်ရပါတယ်။ဆိုတော့တစ်ဖက်ကသူတို့နဲ့လည်းဟိုကျွန်တော်တို့ဒါကိုရှင်းမှုလူတွေလို့ထင်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ပြီးခဲ့တဲ့ Nagis Kala တော့လုတ်ခဲ့မှုရဲ့အတွေ့အကြုံရှိပါတယ်ကျွန်တော်တို့ Tripartite Go Group ကိုခေါ်တဲ့ဒီ ASEAN ကနေဝင်ပြီးတော့ကျွန်တော်တို့နိုင်ငံကယ်ဆယ်ရေးကိစ္စတွေဝိုင်းကူတယ်လို့ပေါ့နော်အခုကိစ္စတွေမှာလည်း ASEAN ဘက်ကနေပြီးတော့ဥမာသူတို့ Good World Office ခေါ်တဲ့စာတမန်ရုံးတွေကိုကျွန်တော်တို့စစ်တွေလို့ဒီဘူးစည်းတော့မောင်းတော့မှာစိုက်ပြီးတော့အခြေအနေကိုစောင့်ကြည့်ပေးတယ်နောက်တစ်ခါလူသားချင်းစာနာတဲ့အကူအညီမျိုးဝိုင်းကူပေးမယ်ပေါ့နော်နောက်တစ်ခါတချို့ကောလာဟလတွေပြဿနာဖြစ်ရင်လည်းကျွန်တော်တို့ကိုယ်စားသူတို့တွေကဝိုင်းရှင်းပြီးရောဆိုလို့ရှိရင်ကျွန်တော်ထင်တယ်ကျွန်တော်တို့အတွက်တော့ဒီထက်ပိုပြီးတော့ဟိုပွင့်လင်းမြင်သာမှုလည်းရှိမယ်ပိုပြီးတော့လည်းလုံသာကိန်းတာဖြစ်လာမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါကတော့ကျွန်တော်မြင်တော့ပြောတာပါ
โอเคဟိုဒီနိုင်ငံတကာအတိုင်းအတာမှာရောဒီလိုလိုက်လံပြီးရှင်းပြဖို့လို့ဘာလို့ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုလုံနိုင်တာတွေဘာတွေရှိနိုင်လဲ
ကျွန်တော်ထင်တော့သန္တမန်သူတို့ပြည်သားရုံးတွေကိုဒီတဲ့ပူအားဖြစ်တင်ပါတယ်နောက်တစ်ခုကသူတို့ပြည်တော့အနောက်နိုင်ငံနဲ့ဒီအမေရိကန်လိုနိုင်ငံကြီးမှာတော့ lobby firm ခေါ်တာပေါ့ဗျာခုနလည်းပြောပါတယ်ဆိုတော့အဲ့တော့အဲ့လိုစီယုံပြီးတော့လောက်ကင်တဲ့ငွေကြီးလဲယူတဲ့ဒီလိုဖွဲ့စည်းမှုတွေကတော့ပူပြီးပေါက်ရောက်တဲ့သဘောမျိုးရှိတတ်ပါတယ်
โอเคเสี่ยอู้หม่องซูตบอดาออกครับดิโลบ่อลิမြန်မာနိုင်ငံဒီရခိုင်အရေးနဲ့ပတ်သက်လို့ကိုဖီအန်နန်ကော်မရှင်တို့ဘာလို့ဖွဲ့ပြီးတော့ဒီပြပဟိုအဲ့လိုပေါ့လေထင်ရှားတဲ့ပုံစံတွေနဲ့ဆောင်ဟိုလုတ်တဲ့ကိန်းတာတွေရှိပါတယ်ဆိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာရောဘလောက်တိုင်းတာတီထပ်ပြီးတော့တွန်းမြင့်လုတ်တဲ့လို့ယူဆရလဲခင်ဗျအ
ဲကျွန်တော်ကတော့ခုနကကိုအောင်သူငင်းပြောတဲ့လက်ခံပါတယ်အဲဒီဒီလိုပဲကျွန်တော်တို့တတ်နိုင်တဲ့ပူးပေါင်းဆောင်ရွက်မှုအာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်မှုပြီးတော့လိုအပ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျအဲအဲ့လိုမဟုတ်ဘဲနဲ့ဖြီးပြီးရင်ဆိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ခတ်ပါမယ်အဖက်ကကျွန်တော်တို့ဘာပဲဖြစ်ဖြစ် UN မှာကျွန်တော်တို့ဗီဒီယိုအနာကင်ထားတဲ့တရုတ်ရုရှားနဲ့တင်ကျွန်တော်တို့အဆင်ပြေုံနဲ့မပြီးပါဘူးဒ ီတာရင်းနိုင်ငံတွေရဲ့ထောက်ခံမှုလည်းကျွန်တော်လိုအပ်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်။ပင်တိုင်းဆွေးနွေးပေးကြတဲ့မြန်မာရေးသုံးသပ်သူဦးမောင်စိုးဦးအောင်သူရင်းနဲ့ကိုလိုင်းပါဝင်ဆွေးနွေးတဲ့ပုံကိုယ်တွေ email တွေ facebook တွေနဲ့ပါဝင်တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုင်းရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးဆွဲကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော
်။ VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစားဆုံးကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်12နိုင်ကနေနေ့ကင်း7နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညနေဒီမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလွထူးခြားစံပြသတင်းများဆိုတဲ့သတင်းပတ်ဆင်ကန်တာတွေနားဆင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့မနေ့ပိုင်းထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ပြည်ထောင်နိုင်ငံလန်ဒန်မြို့တော်စင်ကြီးဘုံရဲတပ်ခုကအိမ်တလုံးကိုလက်နက်ကန်ရဲတပ်ဖွဲ့ဝင်တွေစနေနေ့ကဝန်ရှာခဲ့ပြီးကျိုးတင်ကာကွယ်တဲ့အနေနဲ့ပတ်ဝန်းကျင်နေအိမ်တွေကလူတွေကိုလည်းရွှေ့ပြောင်းခဲ့ပါတယ်။လန်ဒန်မြို့ရထားတစ်စင်းပေါ်မှာတောက်ကြနေလူသားလူလာများချင်းတွင်ဘုံပေါက်ကွဲမှုတစ်ခုနဲ့ဆက်ဆက်ပြီးအစောပိုင်းကဖမ်းဆီးမှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်အခုလိုမျိုးရှာဖွေတာလူတွေကိုရွှေ့ပြောင်းတာတွေလုပ်ခဲ့တာပါ။အဲ့ဒီဘုံပေါက်ကွဲမှုမှာလူ30ဒဏ်ရာရခဲ့ပါတယ်။ကမ္ဘာနိုင်ငံပေါင်း192နိုင်ငံကနိုင်ငံကြီးခဲ့တွေတယောက်ကြမဲ့82ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံကိုစက်တင်ဘာလ19ရက်နေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတော့မှာဖြစ်ပါတယ်။ဒီနေ့ထူးထူးညီလာခံကျင်းပချိန်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်ဆိုင်ရာပြဿနာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကအခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့သူတို့ခေါ်ရိုဟင်ဂျာဒုက္ခသည်အရေးစားတဲ့ကိစ္စရပ်တွေအရှိန်တက်နေခြင်းနဲ့တိုက်ဆိုင်နေပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကနဦးတို့ကထူးထူးညီလာခံတက်ဖို့စီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာဖြစ်လိုက်ပြီးဒုသမရနှစ်ဦးဟန်ရီဗန်တီယူတယောက်မှဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဆိုတဲ့သူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်၄သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အစာအုပ်တလုံးကိုမိသားစု6စုနေထိုင်နိုင်မဲ့အစာအုပ်ပေါင်း 14,000 ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားက 8.1 ကီလိုမီတာအကျယ်ရှိတဲ့မြေပေါ်မှာနောက်ဆက်ရက်တွင်တည်ဆောက်သွားမှာပါ။ American စီရေးနဲ့ဒဏ်ယူညီတဲ့စီရေးမျိုးပိုင်ဆိုင်နိုင်မှုမြောက်ကိုရီးယားကကြိုးစားတဲ့အနေနဲ့ခေါင်းဆောင် Kim Jong-un ကနျူကလ িয়ার အစီအစဉ်ကိုအပိသက်အကောင့်ထဲဖွင့်နေတာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံကစနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းတို့မီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.